ဗီယက်နမ်နိုင်ငံမှာအိန္ဒိယနဲ့ဗြိတိန်နိုင်ငံတွေမှာစတွေ့ခဲ့ရတဲ့ကိုရိုနာဗိုင်းရပ်စ်ဗီဇာအပြောင်းပို့တဲ့အမျိုးအစားနှစ်မျိုးပေါင်းထားတဲ့ပိုးမျိုးတစ်ကိုတွေ့ရှိရကြောင်းဗီယက်နမ်အစိုးရရုပ်တံကစနေနေ့မှာကြေညာခဲ့ပါတယ
်
ဒီပိုးမျိုးတစ်ဟာဒီမှာအလင်းမြန်ပြန့်နှံ့နိုင်စွမ်းရှိနေတယ်လို့ဗီယက်နမ်ကျန်းမာရေးဝန်ကြီးရဲ့ပြောကြားချက်ကိုကိုကာပီအာနာဘန်တွေကသတင်းထုတ်ပြန်လိုက်တာဖြစ်ပါတယ်မနစ်ကကိုရိုနာဗိုင်းရပ်စ်ကရောဂါဖြစ်ပွားမှုကိုအောင်မြင်မြင်ထိန်းချုပ်နိုင်ခဲ့တဲ့ဗီယက်နမ်နိုင်ငံမှာအခုဧပြီလကစပြီးဒီရောဂါကူးစက်မှုတိုးလာနေတာတွေ့ရပြီးအခုဆိုဒီရောဂါကူးစက်သူ 9,000 နီးပါးနဲ့သေဆုံးရသူက 50 နီးပါးရှိလာနေတာပါဗီယက်နမ်နိုင်ငံမှာအရင်ကဗြိတိန်မျိုးကွယ်လို့သိကြတဲ့အမျိုးအစားကူးစက်မှုရှိရကနေမကြာသေးခင်ကမှအိန္ဒိယမျိုးကွယ်လို့သိတဲ့ပိုးမျိုးအစားတွေ့ခဲ့ရတဲ့နောက်အခုနောက်ဆုံးတွေ့လာရတဲ့ဗီဇာပြောင်းမျိုးတဲ့ဟာအရင်အမျိုးအစားတွေထက်ကူးစက်မှုပိုးပြီးမြန်နာတွေ့ရတယ်လို့ဗီယက်နမ်ကျန်းမာရေးဝန်ကြီးငွေင်တန်လုံးကပြောပါတယ်ဒီမျိုးစက်နဲ့ပတ်သက်တဲ့အချက်လက်တွေကိုမကြာခင်မှာထုတ်ပြန်မှာဖြစ်ကြောင်းလည်းပြောပါတယ် SARS-CoV-2 ကိုရိုနာဗိုင်းရပ်စ်ပိုးတွေထဲမှာတစ်ကမ္ဘာလုံးအတွက်စိုးရင်ရတဲ့ဗီဇာပြောင်းပိုးမျိုးစက်၄ခုရှိပြီးသူတို့ကိုအိန္ဒိယ၊ဗြိတိန်၊တောင်အာဖရိကနဲ့ဘရာဇီးလ်နိုင်ငံတွေမှာစတင်တွေ့ရကြောင်းလူရေးရှုကမ္ဘာကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်ထားပါတယ်အခုအစ်စ်ထပ်ပြီးတွေ့ရတဲ့ဗီယက်နမ်ကဗီဇာပြောင်းပို့တဲ့နယ်ပတ်သက်ပြီး WHO ကချက်ချင်းတုံ့ပြန်ပြောဆိုတာမျိုးမရှိသေးပါဘူး